မေဂန်မီလောင်စုနေဗာဒါပြည်နယ်မှာမနေ့စနေနေ့ကကျင်းပခဲ့တဲ့ဒီမိုကရက်ပါတီတွင်အကျိုးရွေးကောက်ပွဲမှာတော့ဗမော့အထက်လွှတ်တော်မက်ဘာနီဆန်ဒါစ်အနိုင်ရသွားခဲ့ပါတယ်။အဲလိုအနိုင်ရသွားတဲ့အတွက်ဘာနီဆန်ဒါစ်ဟာကိုယ်စားလှယ်မဲ့အရေးအတွက်မှာစုစုပေါင်းထိတ်ကနေဦးဆောင်နေပြီးတော့ဒီမိုကရက်ပါတီတွင်သမလောင်နေရာအတွက်လည်းရှေ့ကနေဦးဆောင်နေပါတယ်။နေဗာဒါပြည်နယ်မှာစနေနေ့ကလုပ်ခဲ့တဲ့ဒီမိုကရက်ပါတီတွင်အကျိုးရွေးကောက်ပွဲဟာတတိယမြောက်ကျင်းပတဲ့ရွေးကောက်ပွဲဖြစ်ပါတယ်။ဒီတိုင်းငယ်ကတော့တိုင်းငယ်အခုလဆော်ပိုင်းကတော့ Iowa ပြည်နယ်နဲ့ New Hampshire ပြည်နယ်တွေမှာလည်းကျင်းပခဲ့တာပါ။ဒါမဲ့လည်း Nevada ပြည်နယ်မှာကျင်းပတဲ့ Democratic Party တဲ့အကျိုးရွေးကောက်ပွဲကတော့ဒီပြည်နယ်တွေနဲ့အဲ့ဒီပြည်နယ်တွေနဲ့မတူဘဲနဲ့ Nevada ပြည်နယ်ဟာလူမျိုးပေါင်းစုံနေထိုင်ကြတဲ့ပြည်နယ်ဖြစ်ပါတယ်။ပြည်နယ်လူဦးရေရဲ့ထက်ဝက်လောက်ကလူပြည်တွေဖြစ်ပြီးတော့ Spain ကပြောတဲ့ Latin နယ်ပါးက30ရာခိုင်နှုန်း Africa နယ်ပါး American နိုင်ငံသားက10ရာခိုင်နှုန်းနဲ့ Asia နယ်ပါး10ရာခိုင်နှုန်းရှိတာဖြစ်ပါတယ်။CNN သတင်းမှာနောက်ဆုံးဖော်ပြချက်အရတော့မဲဆန္ဒနဲ့50ရာခိုင်နှုန်းလောက်ကိုရည်တွယ်ပြီးတဲ့မှာဘာနီဆန်ဒါစ်ကကိုယ်စားလှယ်မဲစုစုပေါင်း46ရာခိုင်နှုန်းကိုရရှိထားပြီးတော့လူသမားဟောင်းဂျိုးဘိုင်ဒန်က 19.2 ရာခိုင်နှုန်းစောက်သွန်းမျိုးတော်ဝန်ဟောင်းပီတ်ဘူဒဂျက်က 15.4 ရာခိုင်နှုန်းနဲ့အထက်လွှတ်တော်မှအလစ်ဇက်ဝါရန်က 10.3 ရာခိုင်နှုန်းရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ